American ပြည်အောင်စု Florida ပြည်နယ်ကနေဒီအာဂါသာစခန်းကနေလွတ်တင်ခဲ့တဲ့ Crew Dragon အာဂါသာယာဉ်နဲ့အတူအာဂါသာတွေရောက်ရှိနေတဲ့ American အာဂါသာယာဉ်မှု Douglas Hurley နဲ့ Bob Bacon တို့ဟာနိုင်ငံတကာအာဂါသာစခန်းကိုရောက်ရှိသွားပါပြီ။ Washington DC ဒေသစံတော်ချိန်တနင်္ဂနွေနေ့ည10:00နာရီကျော်အချိန်လောက်မှာနိုင်ငံတကာအာဂါသာစခန်းကိုအောင်အောင်မြင်မြင်ရောက်ခဲ့တာပါ။အသက်53နှစ်အရွယ်ဟာလီနဲ့အသက်49နှစ်အရွယ်ဘန်ကန်နုဟာအရင်ကအမေရိကန်စစ်တပ်ကလေယာဉ်မှုတွေဖြစ်ပြီး2000ပြည့်နှစ်မှာအမေရိကန်အာကာသအေဂျင်စီ NASA မှစတင်ပြီးတော့တာဝန်ထမ်းဆောင်ခဲ့တာပါ SpaceX ဒုံးပျံယာဉ်ကိုစနေနေ့ကအောင်မြင်မြင်လွတ်တင်နိုင်ခဲ့တာဟာပုဂ္ဂလိကကုမ္ပဏီလို့ဒုံးပျံနဲ့လွတ်တင်တဲ့ပထမဆုံးအာကာသခီးစဉ်အဖြစ်သမိုင်းတွင်သွားခဲ့တယ်လို့ဆယ်စုနှစ်တခုနီးပါးအတွင်းအမေရိကန်မြေပေါ်ကနေအာကာသယာဉ်ပြန်လည်ပြည့်လွတ်နိုင်တာလေးဖြစ်ပါတယ် SpaceX company ကို California အခြေစိုက် billionaire တစ်ထည် Elon Musk ကတည်ထောင်ခဲ့တာပါ Elon Musk ကဒုံးပျံအောင်အောင်မြင်မြင်ပြည့်လွတ်နိုင်လို့မဖော်ပြတတ်အောင်ဝန်တာပြောရှင်တယ်လို့ပြောပြီးတော့ဒါဟာအင်္ဂါဂျိုမှာလူရင်ကြီးမှုတည်ထောင်ဖို့ပထမခြေလှမ်းဖြစ်လိမ့်မယ်လို့လည်းပြောပါတယ်စနေနေ့က SpaceX ဒုံးပျံလွှတ်တင်တဲ့အခမ်းအနားကိုတက်ရောက်ခဲ့တဲ့American သမ္မတ Donald Trump က NASA ကဝန်ထမ်းတွေကိုချီးကျူးစကားပြောကြခဲ့တယ်လို့ American မြေပေါ်ကအာကာသယာဉ်ကိုပြန်လည်လွှတ်တင်နိုင်ခဲ့တဲ့ထူးခြားတဲ့နေ့တစ်နေ့ဖြစ်တယ်လို့လည်းပြောပါတယ်။ American မြေပေါ်ကနေအာကာသရဲကို American အာကာသယာဉ်မှုတွေ2012ခုနှစ်မှာနောက်ဆုံးဆေးလွှတ်ခဲ့တာဖြစ်ပါတယ်ရှင်။